အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာလာပြီးထည့်ကြတဲ့မဲပေါင်း5သန်း6သိန်းရှိတဲ့ထဲက၄ပုံတစ်ပုံလောက်ဟာထည့်သွင်းရည်တွက်လို့မရဘဲပြစ်ပယ်ရမယ်မဲတွေဖြစ်နေတယ်လို့အာဖဂန်နစ္စတန်ရွေးကောက်ပွဲဆိုင်ရာတာဝန်ခံတွေကပြောပါတယ်။မဲပေါင်း1သန်း3သိန်းဟာပယ်မဲတွေဖြစ်နေတယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကဗိုလ်တပ္ပုနေကကြေညာခဲ့ပါတယ်။စက်တင်ဘာလ18ရက်နေ့ကအောက်လွတ်တော်အတွက်လိုအပ်တဲ့အမှတ်နေရာ249နေရာအတွက်ကိုယ်စားလှယ်တွေကိုမဲပေးခဲ့ကြတာပါ။ရွေးကောက်ပွဲရက်လက်ကိုအောက်တိုဘာလ31ရက်နေ့မှာကြေညာဖို့အတွက်သတ်မှတ်ထားပေမဲ့မဲမတမာမှုတွေနဲ့တခြားမမှန်ကန်မှုတွေကြောင့်ဒီထက်နောက်ကျပြီးမှထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။မဲမတမာမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နှစ်သမရရွေးကောက်ပွဲအပြီးမှာအခုလွှတ်တော်ရွေးကောက်ပွဲတွေကိုကျင်းပခဲ့တာပါ။အခုရွေးကောက်ပွဲမတိုင်ခင်မှာလဲတာလီဘန်သဘုံတွေရဲ့ချင်းချောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနောက်ဆုံးတွေ့ရတဲ့အကြမ်းဖက်မှုအနေနဲ့ကတော့ပောက်ကွဲမှုတစ်ခုကြောင့် British စစ်သားတဦးသေဆုံးခဲ့ရတယ်လို့ Britain ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီနှစ်ဟာ2000ခုနှစ် American ဦးဆောင်တဲ့မဟာမိတ်တွေအာဖဂန်နစ္စတန်နိုင်ငံကိုဝင်ရောက်သိမ်းပိုက်ခဲ့ပြီးကြတဲ့ကဆိုရင်နိုင်ငံတကာတပ်ဖွဲ့ဝင်အသေးအပြောက်အများဆုံးနှစ်ဖြစ်ပါတယ်။